မြန်မာပြည်ရဲ့လက်ရှိအကြတဲကိုသက်ဆိုင်သူအားလုံးပါဝင်တဲ့ဆွေးနွေးပွဲကနေဖြည့်ရှင်းသွားမှာဖြစ်တယ်လို့NCA အပြည့်အစားချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေကပြောပါတယ်။NCA လက်မှတ်ထိုးတိုင်းဒေသအဖွဲ့တွေကအားလုံးပါဝင်တဲ့ဆွေးနွေးပွဲဖြစ်ပေါ်အောင်ဆောင်ရွက်ဖို့ကိုတနင်္လာနေ့ကဆောင်ရွက်မယ်လို့ထိတိညီလာကအပြည့်မှာပြောကြားခဲ့ပေမဲ့လက်တွေ့မှ ဲ့တိုင်းသာလက်နက်ကင်အဖွဲ့ရဲ့စဒုထအကြိမ်ထိပ်သီးခေါင်းဆောင်များညီလာခံဒုတိယပိုင်းကိုထိုင်းနိုင်ငံချင်းမိုင်မြို့မှာမတ်လ29ရက်နေ့ကနေဧပြီလ3ရက်နေ့အထိကျင်းပခဲ့တာပါ။ဒီညီလာခံပြီးဧပြီလ4ရက်နေ့မှာအွန်လိုင်းကနေသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။ NCA လက်မှတ်ထိုးအဖွဲ့ရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSC ကချမှတ်ထားတဲ့နိုင်ငံရေးညီမှန်းချက်တွေကိုလမ်းပြမြေပုံအဖြစ်အဆိုပြုချမှတ်ခဲ့တဲ့အကြောင်းပြောရေးဆိုခွင့်ရှိသူရဲဘော်မျိုးဝင်းကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါရယ
်ဒီအဆိုပြုချက်ရှိချက်မှာတော့ဒီစေဥဖနဲ့တင်ပြမယ်နိုင်ငံကပိုရှိတော်တင်ပြမယ်အားလုံးလည်းခန့်နိုင်တယ်အားလုံးပါဝင်တယ်နိုင်ငံဆွေးနွေးမှုတစ်ခုကျွန်တော်ပေါ်ဆောင်တယ်အခုတည်းကျွန်တော်ဦးတည်ကြိုးပမ်းသွားမယ်ပြီးတော့မှအားလုံးလည်းခန့်နိုင်တယ်အခုပြောရေးစီစဉ်တစ်ခုကျွန်တော်ပေါ်ထုတ်မယ်အဲ့ဒါပြီးတော့မှအားလုံးညီနိုင်ပြီးတော့မှကျွန်တော်လိုအပ်တဲ့ဒီ possible ချက်ကိုလေးဆက်ရတယ်ကျွန်တော်ပေါ်ထုတ်မယ်စစ်စစ်တလို့ပေါ်ဆောင်ပြီးပြီဆိုတော့ကျွန်တော်မြန်မာထားတဲ့ Federal Democracy ပြီးတော့ဒီလိုတူပေါ်နိုင်ဖို့တော့ဥတီပြီးတော့မှဒီစစ်စစ်ချမ်းသာပေါ်နိုင်ဖို့တော့ပြည်စခန်းသာရှိပါတယ်လို့
အဆိုပြုထားတဲ့နိုင်ငံရေးလမ်းပြမြေပုံရှစ်ချက်ကိုတွေးသင့်တွေးထိုက်တဲ့သူတွေနဲ့ဆွေးနွေးပြီးမှအသေးစိတ်ထုတ်ပြန်မယ်လို့လည်းပြောပါတယ်သူတို့ပြောတဲ့နိုင်ငံရေးဆွေးနွေးပွဲမှာတော့ NCA မှာပါဝင်လက်မှတ်မရေးထိုးသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေအရက်ဖတ်အဖွဲ့အစည်းတွေအပါအဝင်SAC ခေါ်စစ်ကောင်စီနဲ့ NUG ခေါ်အမျိုးသားညီညွတ်ရေးအစိုးရစတဲ့အဖွဲ့အစည်းတွေပါဝင်မှာဖြစ်ကြောင်းလည်းပြောပါရယ်မတ်လကကျင်းပခဲ့တဲ့တက်မတော်နေ့အခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအကြမ်းဖက်အဖွဲ့တွေအဖြစ်ကြေညာထားတဲ့ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF အဖွဲ့တွေကိုအမြင့်ပြတ်ချိန်မုံသွားမယ်လို့ပြောဆိုထားပါရယ်ဒီအခြေအနေမှာအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်နိုင်ပါမလားဆိုတဲ့မေးခွန်းတွေအပေါ်မှာတော့နောက်ထပ်ပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့ဒေါ်စောမြရာဇာလင်းကအခုလိုတုံ့ပြန်ပါတယ
်။အခုပေါ့ထိုက်ထိုက်တွေးနေကြတဲ့အဖွဲ့အစည်းကြီးနဲ့ပို့ပေါ့နော် SAC နဲ့ NUG ဖြစ်ပါမလားဆိုအရှင်တို့လိုလိမ့်မယ်လို့ကျွန်မအနေနဲ့ထင်ပါတယ်။ဒါပေမဲ့နောက်သောတရှင်ရှင်မှာမဖြစ်လာနိုင်ဘူးဆိုတာကျွန်တော်တို့မပြောနိုင်ဘူး။ကျွန်မတို့ကတွန်းရပါမယ်။ Stake holder အလုံးပါဝင်ပြီးတော့မှကျမတို့တွန်းရမယ်ကျမတို့ဝန်နဲ့အားနဲ့မမျှတာတွေကိုဆိုလို့ရှိရင်နိုင်ငံတကာပါဝင်ပြီးတော့မှကျမတို့ကိုရမှာဖြစ်ပါလို
့ဖက်ဒရယ်ဆိုတဲ့စကားရက်ကိုမြန်မာစစ်တပ်ဘက်ကလက်မခံတာရှိခဲ့ပေမဲ့လည်းအခုချိန်မှာတော့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးကိုအားလုံးကလက်ခံလာနေပြီဆိုတာကိုသူကဥပမာပေးပြီးပြောပါတယ်တစ်ဖက်မှာတော့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကလည်းတွဲဆောင်ဆွေးနွေးရေးကိုလက်ခံထားတာမရှိပါဘူးနိုင်ငံရေးလေးလာသုံးသက်သူဦးတန်းစိုးနိုင်ကတော့ NUG ပါဝင်နိုင်ရေးအတွက်ဆိုရင်တောင်းဆိုချက်၃ချက်ရှိနိုင်ကြောင်းနဲ့ဒါကိုစစ်ကောင်စီကမလိုက်လျောရင်ဆွေးနွေးပွဲဖြစ်လာနိုင်မှာမဟုတ်ကြောင်းသုံးသပ်ထားပါတယ်
။လက်ခံမဲ့အသားလာကတော့တစ်ချက်ကတစ်ဖက်နှစ်ကုန်မှုတွေရပ်ဆိုင်ပြဖို့အားလုံးပါဝင်မှုဆိုတဲ့အထက်မှာ NUG တို့သို့တော်ကဇာတိပေါင်းတို့ကိုအတန်းဖက်အခွင့်အရှိဖြစ်သတ်မှတ်ထားတာဒီယူသိမ့်မှုနောက်တစ်ပြက်တော့ဒေါ်ဆန်းစုကြည်အပါအဝင်အဆုံးပြတ်ပြီးနိုင်တဲ့ရွေးချယ်တင်မြှောက်ခံထားတဲ့ကိုယ်စားလှယ်တွေဖန်တီးထားမှုကနေပြီးတော့လွတ်ပြေးမှုဆိုတဲ့အချက်သုံးချက်တောင်းဆိုပါလိမ့်မယ်။အဲ့ဒီတောင်းဆိုချက်ပေါ်မှာစဉ်းစားပြီးနိုင်မှသာဖြင့်ခုနကပြောတဲ့အချင်းကြီးရောက်ရှိပါဒါပေမဲ့လက်တွေ့အသေးပေကတော့အာဆီယံကဒီသဘောဆောင်တဲ့တောင်းဆိုမှုတွေကို၅ချက်ကိုလုပ်ခဲ့တာတစ်နှစ်ရှိပါတော့တောင်းချက်မပေါ်ခဲ့ပါဘူးအဲ့ဒီအနေအထားကဖြစ်နိုင်ကြအကြောင်းမရှိဘူးလို့ပဲကျွန်တော်တို့သုံးသပ်ပါတယ်ရှင
် NCA လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးညီလာခံအတွင်းမှာလမ်းပြမြေပုံရှစ်ချက်ကိုအကောင့်ထဲဖော်နိုင်ရေးအတွက်ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ကိုပြန်လည်ဖွဲ့စည်းခဲ့သလိုဦးဆောင်မှုကော်မတီခေါင်းဆောင်မှုအသစ်တွေနဲ့ဖွဲ့စည်းခဲ့ပါတယ်။လက်ရှိကျင်းပပြီးစီးခဲ့တဲ့ထိပ်သီးညီလာခံမှာကရင်မျိုးသားအစည်းအရုံး KNU နဲ့ချင်းမျိုးသားတပ်ဦး CNF တို့ကလည်းကိုယ်စားလှယ်ပါဝင်တက်ရောက်ခဲ့တာမရှိသလို PPSD ကိုပြန်လည်ဖွဲ့စည်းရမှာလဲရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကလက်တလောကိုယ်စားလှယ်အမိပေးပို့တာမရှိခဲ့ပါဘူးခင်ဗျာ။